ဒီတိုင်နိုင်ငံမှာတိုင်းနဲ့ချီတဲ့ပါလက်စတိုင်းအရေးဆန္ဒပြသူတွေဟာစနေနေ့ကလန်ဒန်မြို့ထဲမှာချီတက်ခဲ့ကြပြီးဂါဇာဒေသအပြစ်ခတ်ရက်စဲရေးကိုထပ်မံတောင်းဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့ပထမကမ္ဘာစစ်ပြီးတဲ့နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်စွာပဲနိုင်ငံလုံးကျွတ်ပါလက်စတိုင်းအရေးချီတဲ့ပွဲကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြပွဲကိုလန်ဒန်မြို့လက်ကောင်မှာရှိတဲ့ဆန်တာစစ်ဘိမ်းမှန်မှာနှစ်မိနစ်ကြိမ်သက်အလေးပြုပြီးစတင်ခဲ့ပါတယ်။ဆန္ဒပြချီတက်သူ3သိန်းလောက်ရှိတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကခံမှန်းပြောဆိုပါတယ်။အော်တိုဘလာ9ရက်နေ့ကဟာမတ်စ်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အစ္စရေးထောင်100လောက်သေဆုံးခဲ့ပြီးအစ္စရေးကဂါဇာဒေသကိုလက်တုံပြတိုက်ခိုက်တာကြောင့်အရသာ 11,000 လောက်သေဆုံးခဲ့ပြီဖြစ်ပါတယ်။နိုင်ငံရေးရည်တည်ချက်တွေအခြားကိစ္စတွေအသာထားပြီးလူတွေသေနေတာကိုရပ်အောင်လုပ်ဖို့လိုတယ်လို့လီစာကနေဆန္ဒလာရောက်ပြတဲ့သူတဦးကပြောဆိုပါတယ်။အပြစ်ခတ်ရပ်ဖို့ပါလက်စတိုင်းလွတ်မြောက်ပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ဆန္ဒပြသူပေါင်း150လောက်လည်းအဖမ်းဆီးခံခဲ့ရပါတယ်ဝန်ကြီးချုပ်ယေရှုစနာကတော့ဒီဆန္ဒပြပွဲကိုလက်ရဇွန်နိုင်ငံရေးသမားတွေပါဝင်တဲ့ English Defense League နဲ့ Hamas ထောက်ခံသူတွေဦးဆောင်တာဖြစ်ပြီးအကြမ်းဖက်မှုတွေကျူးလွန်ခဲ့တယ်ဆိုတာဆိုကပြစ်တင်ရှုံချပါတယ်ဝန်ကြီးချုပ်စနာဟာပြီးခဲ့တဲ့အော်တိုဘာလတဲတုန်းကအစ္စရေးကိုတွားရောက်ခဲ့ပြီးအစ္စရေးရဲ့ Hamas ကိုတိုက်ခိုက်တဲ့စစ်ပွဲကိုထောက်ခံကြောင်းပြောဆိုခဲ့ပါတယ်